တော်ရရှိမြရှင်1929ကနေ1933ခုထိ31ရောက်မြောက်အမေရိကန်သမ္မတတာဝန်ယူခဲ့တဲ့ Herbert Hoover ဟာမြမတွင်းထွက်တယံဇာတတွေအကြောင်းကောင်းကောင်းကြီးသိသူဖြစ်ပါတယ်သူကတန်းကျယ်တထေးဘဝရောက်အောင်ပံ့ပိုးပေးတဲ့မြမနိုင်ငံကို1904ခုနှစ်လောက်ကမိုင်းတွင်းအင်ဂျင်နီယာတူအဖြစ်ပထမဆုံးရောက်လာပါတယ်မန္တလေးလာရှိုးရထားလမ်းဖောက်တဲ့ကုမ္ပဏီကတိုက်တွန်းလာတဲ့ချက်ဆိုးငကွက်ကမီးတောက်ဆိုးသလိုမြမမြေရောက်တယံဇာတတွေကိုမျက်စိကျသွားတာမို့သူ့ဘဝအတွက်အကြီးမားဆုံးအခွင့်အလမ်းပဲဆိုပြီးမိုင်းလုံငန်းမှာသူစုဆောင်ထားတဲ့ငွေတွေထည့်ဝင်ရင်းနှီးမြှုပ်နှံပါတယ်။မြန်မာနိုင်ငံမှာ1400ပြည်နှစ်က1850ပြည်နှစ်အတွင်းတရုတ်လူသမားတွေလုကင်ခဲ့တဲ့ကျင်းနီနဲ့ခဲမိုင်းတွင်းဟောင်းမှာဆက်လုကင်မှုရင်းနှီးတာပါ။မိုင်းတွင်းကနေအရင်လူတွေကငွေတတုပဲတန့်စင်ထုတ်ယူသွားပြီးကတ်ကြံနေခဲ့တဲ့ကျင်းနီနဲ့ခဲတတုကိုထုတ်ယူဖို့ပဲဖြစ်ပါတယ်။အရင်လုခဲ့တဲ့တရုတ်တွေဟာဆုံးပစ္စည်းပုံတွေယာနဲ့ချီတပုံတပင်ထင်းတယ်လို့ပြစ်ထားခဲ့ပြီးသုံးပိုင်လောက်ရှိတဲ့လှိုင်ကောင်းတူးထားတဲ့မိုင်းတွင်းကိုလည်းပြစ်ထားခဲ့တာပါခုလက်ပောင်းတောင်ချင်းညီစီမံကိန်းမှာတူးသလိုထိတ်ပွင့်တူးတဲ့တနင်္လာဟာအဝါကိုကပေ900ကျဲပြီးအနက်ပေ300ထိတူးထားတာရှိပါတယ်ဒါဟာဗမာတင်ရန်ဇာတတွေရှိကလေးကတူးဖို့ခံနေရတဲ့သဘောလဲတက်ရောက်ပါတယ်1908ခုစတူးချိန်မှာဟူဗာလဲဗမာမိုင်းစ်ဦးဆောင်ညွှန်ကြားရေးမှူးဖြစ်လာပါတယ်1917မှာရောဟူဗာဟာမြန်မာပြည်အသိများတဲ့ရှမ်းပြည်နယ်နံပါတ်2ဘော်ဒွင်းဘက်လှည့်လာပါတယ်။ဘော်ဒွင်းဆိုပေမဲ့မွေးတပ်တူထွက်တာလို့ဘူမိပညာရှင်တွေကပြောတဲ့အတိုင်းဟူဗာနဲ့မြမမိုင်းတွင်အကြောင်းဖော်ပြတဲ့စာအုပ်စာရန်တွေမှာလည်းမွေးတပ်တူထုတ်လုပ်တယ်လို့ပြောတာပါ။ဗမာတနိုင်ငံလို့ British Colony လက်အောက်ကျရောက်ပြီးဟူဗာတို့မျက်စိကျတဲ့မြေပေါ်မြေရောက်တယံဇာတတွေကိုစစ်တမ်းထုတ်ခဲ့ပေမဲ့ကိတ္တိဘူမိစစ်တမ်းအနေနဲ့အချက်လက်အကုန်မသိနိုင်သေးဘူးလို့လည်းဆိုပါရယ်မြမတွင်းထက်တယံဇာတဆိုရင်ဗရမားငမောက်ကစားလို့တောင်တွေဖြိုတွင်းနေဟောက်ပဲ့ဖြစ်ကုန်တဲ့ဖားကန်ကြောက်စိမ့်အလေပြဿနာမငြိမ်းနိုင်တဲ့လက်ပောင်းတောင်ကကျင်းနီတိလူတိများတာပါရှေးဘီနေလက်ထက်မှာကြောက်မြင့်မျိုးစုံထွက်တဲ့မိုးကုတ်ဗရမားမိမှာတွင်းစားတွေကိုလုပိုင်ခွင့်ပေးပါရယ်နတ်ထိုက်တော်ဝင်ယဇနာရန်ဝင်နဲ့ကြောက်မြင့်တူဖို့ရရှိတဲ့အခါဘရင်ကိုဆက်သရသလိုတွင်စားမဟုတ်ပေနဲ့မိမိနဲ့ထိုက်တန်လို့အဖို့တန်ကြောက်ရရင်လဲရာဇမန်မသိအောင်ဘရင်ကိုပဲဆက်သရပါတယ်မြန်မာတက္ကရာ2023မှာလဲလို့ရင်အစ်မတက်အေးသွေးကောင်းတဲ့ဗရမားတလုံးရတဲ့အတွက်ငမောက်ဆိုသူဘာမုတ်ကုတ်ကနေအင်းဝါကိုတွားပြီးပင်တလေမင်းကိုဆက်သပါတယ်ဘရင်ကလည်းဆုတော်မွေချပြီးဗရမားကိုလည်းငမောက်လို့အမိပေးပါတယ်သူထိုက်လို့သူရပေမဲ့ငမောက်ဟာရတဲ့အတိုင်ဗရမားတလုံးလုံးကိုဆက်တော့တာမဟုတ်ဘဲသူ့ရောက်ဖကိုတဝက်ချမ်းပြီးရောင်းခိုင်းတာတရုတ်နိုင်ငံကကုန်တယ်တယောက်လက်ဗရမားတဝက်ရောက်သွားပါတယ်ဖြစ်ချင်တော့တရုတ်မင်းမင်းဆက်ပြက်လို့မြမပြေတဲ့ခိုးဝင်လာတဲ့တရုတ်ကုန်တယ်တယောက်စီမှအဲ့ဒီငမောက်ဗရမားတပိုင်းပါလာပြီးမင်းကိုဆက်တော့တဲ့အခါငမောက်မင်းမြက်သိညုံမကတစ်ဆွေလုံးတစ်မျိုးလုံးမိရှုအသက်ခံရပါတယ်ငမောက်ရဲ့မိသားစုတွေကဒေါနန်းတယောက်သာလွတ်ရပြေးပြီးတမောတစ်ခုကနေနောက်ပြန်လှည့်ကြည့်တဲ့အခါတစ်ဆွေလုံးတစ်မျိုးလုံးတပ်ဖြတ်ခံရတဲ့နေရာကိုကြည့်ရင်အဲ့ဒီမှာတင်ရင်ကွဲနာကြသေးတယ်လို့ပြောဆမှရှိပါတယ်။ဒါကိုမုတ်ကုတ်မှာနေထိုင်မှုပြီးကျောက်လုံငန်းနဲ့ကျောင်းဝင်နေတဲ့ဒေါက်တာဆူမိုအောင်က
ဒေါ်နန်းကြည့်တောင်းလို့ပါလို့ဆိုရင်ဒါတော်နန်းသူတောင်းပေါ်နေပြီးသူနေသားသူအသက်ခံရတော့တော်နန်းဆွေးဆွေးနဲ့ကြည့်နေတယ်အဲ့ဒါတွေကတကယ်စတိုရီပါပဲ။တောင်းမြက်တွေကတောင်းဝင်ရန်နာသဘောနဲ့ပဲအကုန်လုံးလူလူဟာဒီနေ့လည်းပိုင်နေကြများ
ဟောလိဝုဒ်အကျော်မော်အလစ်ဇဘက်တေလာရဲ့ကဘာကျော်နီလာယင်တို့ဟာဗမာပြည်ကထွက်တဲ့နီလာကိုစိန်နှုံးတွေနဲ့ရန်ထားတာမို့ကပတ်ကြောင့်ရဲ့ဝါသနာရှင်တွေဟာမြမမုတ်ကုတ်ဗရမားနဲ့နီလာကိုသိနေကြတာလည်းဖြစ်ပါတယ်မုတ်ကုတ်ဆိုတာကလည်းကြောင့်ရဲ့အစုံစုံထွက်တဲ့အဖိုးတံမြေဖြစ်တာကိုဒေါက်တာဆူမိုအောင်က
ကဘာမှထွက်တဲ့မြတ်ကြောင့်မုတ်ကုတ်မှာအလုံးတွေ့ရတယ်ကဘာမှမတွေ့တဲ့ဥစ္စာတွေတွေ့ရဥပမာပင်းချစ်သွားမျိုးဆိုကဘာမှဘယ်မှမသိမတွေ့ရဘူးအမုတ်ကုတ်မှာပဲတွေ့ရတယ်Pain next to it. Hey, Mr. Pain ရဲ့နာမည်ကိုယူထားတာ။ဒီမစ္စတူဌာနတို့တော်မလင်းတို့ကတော့အဲ့ကဘာမရှိရှိသမျှကြောက်တယ်ကောင်းတော့မဟုတ်ကောင်ပါပဲထွက်တာ
။ကွယ်လွန်သူစာရေးဆရာတော်ရဆွေရှုမဝမဲဂဇင်းမှာရေးသားခဲ့တဲ့မွေကိုလေလိုသုံးသူဟာမဟုတ်ကုတ်တထေဥမျက်မှောင်အကြောင်းရေးထားတာပါ။ရေးဆိုရာရှားတဲ့နေရာရှိတဲ့အတွက်မွေကိုလေလိုသုံးနိုင်သူအဖြစ်တင်စားတာလို့ဆိုပါရဲ။ဥမျက်မှောင်ကိုယ်တိုင်ဗိုလ်ချုပ်နေဝင်းခေတ်မှာထိမ့်သိမ့်ခံရပြီးကျင်းအောင်နဲ့ရောက်ရတာကိုတန်ဝေကရဆရာအဖြစ်ရေးသားခဲ့တာလည်းဖြစ်ပါတယ်။ဥမျက်မှောင်ကွယ်လွန်ပြီးနှစ်ပေါင်းများစွာကြာမှကွယ်လွန်သွားတဲ့ စာယူဆရာတော်ရာဆွေသာဦးမြမောင်ရဲ့အမျိုးနယ်ရေးရရဆက်ဆက်အသက်ခံရပြီးခုထိလက်သက်မပေါ်သေးတဲ့ငါးလုံးပြိုင်လူသားမှုကိုသိရင်ဘယ်လိုများရေးသားနိုင်မလဲလို့တောင်တွေးမိရပါတယ်။ဆွေစဉ်မျိုးဆက်ထိမ့်သိမ်းဆောက်ရှောက်လာတဲ့ယေသနာတွေကြောင့်အသက်ပေးကြရတာဖြစ်ပြီးမိသားစုဝင်တွေတဲကတူးတဲ့အသက်ရှင်ကြံရစ်တဲ့တမက်ဥတုဆိုတော့ငမောက်မိသားစုဝင်ဒေါ်နန်းလိုဖြစ်ဆိုးမကြုံရပဲအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူဖြစ်နေပါတယ်။မိုးကုတ်ဗရမားနဲ့ပတ်သက်လာရင်ငမောက်မိသားစုနဲ့မိုးကုတ်ဦးမြမောင်တို့မိသားစုကြမာစိုးငင်းရပြီးဒီဘက်ခေတ်ပိုင်းတွေမှာမိုးကုတ်အထည်ဖြစ်နိုင်မဲ့လမ်းကဝေးလို့သွားပါပြီ။ဒီသဘောကိုဒေါက်တာစိုးမိုးအောင်ကအ
ို့ရင်တော့အတော့ကမ်ပတ်ချက်ကလေးရရှိတယ်။မိုးကုတ်မျိုးသားဖြစ်ရမယ်။ဒေသခံသားတွေဖြစ်ရမယ်။သူကဒီဖက်ရှင်နဲ့အစိုးရနဲ့ပေါင်းပြီးတော့ဆက်တင်နေတာလည်းတွေ့ရအတွက်ကြောက်မဲ့တွေကကုန်သွားပြီမရှိတော့ပဲမုန်းမုန်းကိုမီပြီးတော့လက်တော်ကြည့်ပါတော့ခရိုနီတွေနဲ့အစိုးရဒီရာရှိတွေပဲတကယ်လို့နဲ့တကယ်ဒေသခံတွေကတော့ရွှေရွှင်းနေမှာပဲသွားပြီးတော့တွင်ကောင်းတို့လိုလို့ဒီဘက်တိုင်းပြည်မှာပဲလှုပ်ရှားနေပါတို့လိုလို့နဲ့
မြမတင်ဟန်ဇာတကိုမီပြီးပွားပေါက်တိုးသူတိုးချိန်မှာလူလူကတော့တင်ဟန်ဇာတချိန်စာတင်ရတာမျိုးလည်းဖြစ်ပါတယ်ဒါဖြင့်ဒေသဖွံ့ဖြိုးရေးအတွက်ဖောက်ပေးတယ်ဆိုတဲ့လမ်းတွေဟာတဲ့အစတရီတဲထုတ်တဲ့လမ်းတွေဖြစ်နေတယ်လို့ပြောလာသူကတော့တိုင်းသားလူငယ်မဟာမိတ်အဖွဲ့ဝင်ဆိုင်းလွန်ခန်းပန်ရယ်ပါအ
ချို့နေရာဆိုရင်လိုင်ခေါက်လုံးမျိုးတူးတဲ့ချိန်ကျတော့ဒီရေတွေခမ်းပြီးတော့လေမဆိုင်နိုင်တဲ့နေရာတွေရှိတယ်ရေပျောက်သွားတာပေါ့ဗျာသူတို့အောက်ကနေလိုင်ခေါက်လုံးမျိုးဖောက်လိုက်တာကိုရေကြောတွေပျောက်သွားတာပေါ့ဘာမှမပြောရဲဘူးတရားခံလက်ဒီလက်နက်ကိုင်အဖွဲ့တွေအုပ်ချုပ်မှုအောက်မှာရှိနေတဲ့ချိန်ကျတော့သူရှမ်းပြည်ထဲမှာကြည့်တဲ့လမ်းတွေဆိုရင်လည်းဒီတော့သူလမ်းမကအစားတယ်ဗျာဟိုကောင်းကောင်းမွန်မွန်မရှိဘူးရှမ်းပြည်တောင်ပိုင်းမြောက်ပိုင်းဆက်တဲ့လမ်းဆိုပိုဆိုးတယ်ပေါ့ဗျာ။ရှမ်းပြည်ကလည်းပြန်စားရတဲ့ကပေါများတယ်။လမ်းလည်းဖောက်လိုက်တယ်ဆိုရင်ပြည်သူလူထုရဲ့သွာလာဖို့လွယ်ကူဖို့ဆိုတာတစ်ခုပြန်စားရထုတ်ယူဖို့ကပိုများနေတဲ့အခြေအနေတော့ဟိုအဆင်မပြေဘူးဒီလိုသူတို့လုပ်တဲ့ဒေသဖွံ့ဖြိုးရေးလေ။နောက်ဒီနှံ့ဆန်ဘက်မှာဆိုလည်းဒီလုံချင်တက်တူတူရနေတက်တူတူတည်တယ်။ဒါတော့ရှမ်းပြည်နဲ့အစိုးရရဲ့ခွင့်ပြုချက်နဲ့ပဲနှံ့ဆန်နေပြီးတော့ဒီလာရှိုးကိုထွက်တယ်ပေါ့။သူတို့ခင်းတဲ့လမ်းကိုသူတို့ကဖြတ်တာနဲ့တင်ပြီးနေတဲ့ပုံစံဖြစ်နေတယ်လေခုက။
မြန်မာနိုင်ငံဟာအပြိုင်နဲ့တန်မြူကျင်းနီရွှေမွေစင့်ခဲစားတဲ့တတုမျိုးစုံနဲ့တွင့်တဲ့ကြောင့်မြတ်ယန္တနာမျိုးစုံရှိနေတဲ့တိုင်းပြည်ဖြစ်ပါတယ်။ရှေ့ကဆိုဟူဘာလိုနိုင်ငံရခြားကနေမြန်မာတန်ရန်ဇာတတွေလာရောက်တူးဖို့သူတွေတန်းကြွယ်တထေဖြစ်သူဖြစ်ခုလဲမြန်မာတန်ရန်ဇာတကိုမှီပြီးအင်းနီချင်းတိုင်းပြည်တွေကျယ်ဝရင်ကျယ်ဝနေချင်းမှာလူလူကတော့တန်ရန်ဇာတချိန်စာသိနေရပါတယ်ရှင်။